ဆိုင်ရာဒီလူခွေနဲ့ပတ်သက်ပြီးတော့ဒီလေးလာခြေသားဖို့အတွက်အသက်ရောက်လာတဲ့လူနဲ့ဆရာတို့ဒီမြန်မာနိုင်ငံလူခွေကော်မရှင်နဲ့တွေ့ဆုံကြတဲ့အခါမှာအဓိကဘာတွေများဆွေးနွေးပြလဲမသိစရာ။
သူကတော့ဒါပထမဆုံးအချိန်ကျွန်တော်တို့မြန်မာနိုင်ငံကိုလာရောက်တာဖြစ်တဲ့အတွက်ကြောင့်မို့လို့မိတ်ဆက်တဲ့သဘောလေးပထမဆုံးဖြစ်ပါတယ်နောက်ပြီးတဲ့အခါမှာကျတော့ကျွန်တော်တို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကမရှင်နေနဲ့လူခွင့်ရေးကာကွယ်ရေးနဲ့တုံ့ပြန်ရေးကိစ္စနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေလဲဆိုတော့ဘာလေးကိုသူကသိကျင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဆောင်ရွက်ချက်လေးတွေကိုပြည့်ပြည့်စုံစုံနဲ့ရှင်းလင်းပြောကြားလိုက်ခြင်းပဲဖြစ်ပါတယ
်အခုအစ်စ်ရောက်လာတဲ့ဒီလူခွင့်ရေးကိုယ်စားလှယ်နဲ့ဖြန့်ဆိုလို့ရှင်ဒီရခိုင်ဒေသကိုတွားရောက်လေ့လာဖို့ရှိပါတယ်ခင်ဗျအဲ့တော့ဒီရခိုင်တို့ဒီမိထီလာတို့စတဲ့ပေါ့နော်ဒီပြိပခိုင်နဲ့ပတ်သက်ပြီးတော့သူဘာတွေများပြောသွားမျိုးရှိလားမသိခင်ဗျအ
ဲဘာမှသူမပြောသေးသူမှမသွားရသေးပဲဟုတ်အဲ့တော့ကျွန်တော်တို့အနေနဲ့တော့ကျွန်တော်တို့ဒီလူခွင့်ရေးကမရှင်အားပေါ့နော်ဒီလိုလူခွင့်ရေးချိုးဖောက်ခြင်းခံရတယ်လို့ကျွန်တော်တို့တိုင်ကြားချက်ရှိတဲ့နေရာမျိုးတွေသိရှိရတဲ့နေရာမျိုးလေးတွေကိုကျွန်တော်တို့အဖွဲ့တွေဖွဲ့ပြီးသွားအောင်စုံစမ်းတဲ့ကိစ္စလေးတွေကိုကျွန်တော်တို့ရှင်းလင်းပြောကြားတယ်။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကချင်ပြည်နယ်ဆိုကျွန်တော်တို့အဖွဲ့တွေကိုဈေးလွတ်ခဲ့ပါတယ်။အဲသွားရောက်ပြီးတဲ့အခါမှာလူခွင့်ရေးနဲ့သက်ဆိုင်တဲ့အပိုင်းလေးတွေပေါ့နော် humanitarian assistance ပေးမယ့်ကိစ္စလေးတွေကျွန်တော်အိုမဲအိမ်မဲဖြစ်နေတဲ့လူတွေရဲ့ကိစ္စတွေခလေးတွေရဲ့ပညာရေးကိစ္စလေးတွေစသည်ဖြင့်ပေါ့နော်ဥမာ land mines ကိုနေပြီးတဲ့အခါမှာဒါတွေကိုဖျက်ပေးဖို့ကိစ္စမျိုးလေးတွေနောက်တစ်ခါကျွန်တော်တို့တက်သေးဖို့နေပြီးတော့အတင်းအဓမ္မတက်ဆိုနှစ်ဖက်စလုံးကိုကျွန်တော်တို့ကပြောရတယ်ခင်ဗျာအတင်းအဓမ္မကျွန်တော်တို့ကလေးစစ်သားတွေကိုမတူသွင်းဖို့ပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီညမနေဆက်မှုတွေကိုနေပြီးတဲ့ခါမှာမပြုလို့ဖို့ဒီလိုကိစ္စလေးတွေကိုကျွန်တော်တို့ရဲ့ကြီးညာချက်သေးတွေမှာအမြင်ကျွန်တော်ထည့်ထည့်သွားတယ်ဆိုတဲ့အကြောင်းလေးလည်းပြောပြပါတယ်အလားတူပဲကျွန်တော်တို့ Lebanon တောင်ဒီ Copper Mine Project နဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ Rare ကိုယ်စားလှယ်သွားတဲ့စုံစမ်းနေဒီစုံစမ်းတွေးကြည့်ချက်တွေကိုနေပြီးတဲ့ခါမှာကျွန်တော်တို့ကတင်ပြအစီရင်ခံခဲ့တာလေးတွေရှိတယ်။ရခိုင်ပြည်နဲ့ပတ်သက်လို့လည်းအလားတူပဲကျွန်တော်စီကအဖွဲ့တွေသွားပြီးတဲ့ခါမှာစုံစမ်းလေ့လာတဲ့လေ့လာပြီးတဲ့ခါမှာတွေးကြည့်ချက်လေးတွေကိုလည်းပဲပြည်သူလူထုသိရှိအောင်နိုင်ငံတော်ကောင်းဆောင်တွေသိရှိအောင်ဆိုပြီးတော့ကျွန်တော်တို့အစီရင်ခံတင်ပြတာလေးတွေရှိတယ်ဆိုတဲ့အကြောင်းပြောကြပါရစေ။နောက်ဆုံးပြီးခဲ့တဲ့ February လတုန်းကဆိုဒီဂျီတာတန်ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်စီကကိုယ်စားလှယ်ဖွဲ့သွားတယ်။ပြီးတဲ့အခါမှာသူတို့ရဲ့တွေ့ရှိချက်ကိုနေပြီးတဲ့အခါမှာတွေ့ရှိတဲ့အတိုင်းမမှန်ကန်ကတင်ပြပြီးသတင်းထုတ်ပြန်ချက်လေးတွေကျွန်တော်တို့ထုတ်ပြန်သွားတယ်ဆိုတဲ့အကြောင်းလေးလည်းသူရှင်းလင်းပြောကြားပါတယ
်ဒီအရင်တော့ Mr. Candela နဲ့အခုအစ်စ်ရောက်လာတဲ့လူနဲ့ဘယ်လိုများသူတို့ရဲ့ယက်တီချက်တွေကဟိုကွာခြားမှုရှိနိုင်လဲဘယ်လိုများဆရာတုံးတက်လို့ရလားမသိခင်ဗျာ
လောလောဆယ်တော့တုံးတက်လို့တော့မရသေးဘူးပေါ့နော် तू ကအစ်စ်ဖြစ်နေတာဟိုအစ်စ်ဖြစ်နေတဲ့အခါကျတော့ तू ကပထမဆုံး तू လေ့လာရမှာပေါ့နော်လေ့လာပြီးတဲ့အခါကျတော့မှ तू ရဲ့အစီရင်ခံစာပေါ်မှာမူတည်ပြီးတော့မှပဲကျွန်တော်တို့သုံးသပ်လို့ရမယ်လို့မြင်ပါတယ်။နောက်ခုကွာလာတော့ဒီလာတဲ့ဒီအထူးကိုယ်စားလှယ်တွေရဲ့ကျွန်တော်တို့ geographical အနေအထားလေးကကွာတယ်။တယောက်ကတော့ Argentina ဆိုတဲ့အခါကျတော့ဟိုကမ္ဘာတစ်ပတ်ခန့်လာလာရ။သူကတော့ကျွန်တော်တို့ Korea ဆိုတဲ့အခါမှာကျတော့ကျွန်တော်တို့ဒေသဖြစ်ပါတယ်။အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အာရှမှာဖြစ်နေတဲ့ကိစ္စတရားကိုအာရှတိုင်းသူတယောက်အနေနဲ့ကတော့ပေါ့နော်ပို့ပြီးတော့နားလည်နိုင်မယ်လို့မြင်ပါတယ်။အနောက်တိုင်းကမြင်တာကတော့ကျွန်တော်အာရှလူတယောက်မြင်တာနဲ့တော့မတူနိုင်ဘူးပေါ့နော်ဒါကြောင့်မို့လို့သူကနေပြီးတော့အခြေအနေတွေကိုသုံးသပ်တဲ့အခါမှာတော့အဲ့လိုထူးခြားတဲ့အနေအထားလေးတခုတော့ဖြစ်လာနိုင်မလားလို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒီအခုဆရာတို့လုပ်နေတဲ့ဒီမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ရောတစ်နှစ်တစ်နှစ်ဒီတိုင်ကြားစာတွေဘလောက်မြန်လာတာရှိတယ်နောက်တစ်ခုကဆရာတို့ဘလို့များဖြည့်ရှင်းနေရမျိုးကြီးရှိလဲမသိ
အခုဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့စတင်ဖွဲ့စည်းခဲ့တဲ့ပေါ့နော် September 5ရက်နေ့2021ခုနှစ်ကနေအခုချိန်တောက်ပြီဆိုလို့ရှိရင်တိုင်ကြားစာအလုံးပေါင်း6000နီးပါးလောက်ကျွန်တော်တို့ရတာရှိပါတယ်အဲကျွန်တော်တို့ကတော့ပေါ့နော်ဒီတိုင်ကြားစာတွေဆိုစတုံးကဆိုလို့ရှိရင်တော့တနည်းကိုနေပြီးတဲ့အခါမှာဖြတ်မြချင်းအားဖြင့်ဆိုလို့ရှိရင်20လောက်အဆောင်20လောက်ရမယ်အခုတော့လည်းပဲသူကအချိန်လေးနည်းနည်းရလာပြီဆိုတဲ့အခါမှာကျတော့ပေါ့15 5000လောက်တော့တနည်းကိုအဲ့လိုဝင်တာမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီတိုင်ကြားစာတွေကိုနေ့စဉ်အစီအွေကျင်းပပြီးတဲ့အခါမှာကျတော့နော်ကင်တွေဆောင်ရွက်တယ်ပထမဆုံးဒီတိုင်ချမှုတွေမှန်မှန်ကျွန်တော်တို့စစ်စစ်တာပေါ့နော်နောက်ပြီးတဲ့အခါမှာကျတော့ဖြေရှင်းရမယ်သက်ဆိုင်ရာဌာနကိုနေပြီးတဲ့အခါမှာကျတော့နိုင်ငံတော်အစိုးရအဖွဲ့အစည်းကနေတက်ဆင်ပြီးတော့ဆက်ပြီးတော့ပေးပို့ပေးပါတယ်ခင်ဗျ
အစ်တရောက်လာတဲ့ဒီလူခွင့်ရေးကော်မရှင်ဒီကိုယ်စားလှယ်ကနေပြီးတော့ဒီမြန်မာနိုင်ငံအတွက်ဘလို့အကျိုးကျေးဇူးတွေရလာမယ်လို့ဆရာမျှော်မှန်းလည်းမသိခင်ဗျ
ဒါနှုတ်ဦးနှစ်ဖက်ပူပေါင်းဆောင်ရွက်တာပေါ့နော်သူကနေပြီးတဲ့အခါမှာပေါ့နော် independent reporter ပေါ့နော်လွတ်လပ်တဲ့အစီရင်ခံစာတင်သွင်းသူဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်အမြင်ကိုလွတ်လပ်စွာဒီအမြင်တစ်ခုကိုကျင့်သုံးတဲ့အခါမှာတော့ကနေပြီးတဲ့အခါမှာအမှန်အတိုင်းပေါ့နော်သူသုံးသပ်ပြီးတဲ့အခါမှာဘေးကခီအားပေးမှုကိုအဓိကမှုပဲနဲ့သူမြင်တဲ့အတိုင်းတင်ပြအကြံပြုနိုင်မယ်ဆိုရင်တော့အကျိုးရှိနိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာဒါပေမဲ့ political pressure ဘေးကပြီးတဲ့ political pressure ပေါ်မှာအခြေခံပြီးတော့ဒါသူကဆောင်ရွက်လာမယ်ဆိုလို့ရှိရင်တော့ကရက်လက်ကောင်းတစ်ခုရဖို့မှာတော့အခက်အခဲတွေဖြစ်လာနိုင်ပါတယ်
ဟုတ်အခုလိုဖြေကြားပေးတဲ့အတွက်အားလုံးအများကြီးကျေးဇူးတင်ပါရှင့်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်နော်